Welcome to the Voice of America in Burmese.
မြန်မာညချမ်းသာတော်ရရှိများရှင်2019ခုနှစ်မတ်လ26ရက်တနင်္ဂနွေနေ့ညပိုင်း VOA American တန်လွင့်စီစဉ်တွေကို American ဖီနောက်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10နာရီအထိလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေပြီးတော့အတန်လွင့်နေပါတယ်ရှင်ကျမနံလည်းဖိုက်ပါအခုညပိုင်းအစီအစဉ်လေးကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအရက်သားရှာနဲ့ချီသေဆုံးခဲ့တယ်လို့ပြောဆိုခံထားတဲ့အီရန်နိုင်ငံမိုးဆူးမြို့တွင်လေကြောင်းတိုက်ခိုက်မှုကိုဆောင်ရွက်ခဲ့တဲ့အကြောင်းအမေရိကန်ရာရှိတွေကအတည်ပြုထားပါတယ်ရုရှားနိုင်ငံမှာတော့ဝင်းကြီးကျုံနှုတ်ထွက်ရေးထောင်နဲ့ချီဆန္ဒပြကြပါတယ်ဟောင်ကောင်ကျွန်းမှာတော့အုတ်ချုပ်ရေးမှုသည့်အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်ဖြစ်ရွေးကောက်တင်မြှောက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့လက်ပတောင်းတောင်ကျင်းနေစီကမန်ကိန်းမှာအသုံးပြုနေတဲ့ကြောက်တွေတဲဆောင်တဲ့ကားကိုကြောက်တဲ့ထုတ်လုပ်မှုပိတ်ပင်လိုက်ပါတယ်။ဘာကြောင့်ပိတ်ပင်လိုက်ရတယ်လဲဆိုတာကိုတော့
အဲဒီညကြီးကဒီဘာလဲပြောပြောပိတ်ဆို့ပြီးတော့ဒီဘက်ကနေမှနွားတိုက်လိုက်ရဟုတ်လား။ဒါကပေါင်ပေါင်လေးကိုဒီဟွာမှန်လိုက်ကြောက်တွေမှန်ပြီးကျိုးလိုက်စိတ်တွေလိုက်သွားလိုက်ဘာလို့ဒီပြဿနာတွေနဲ့ကြုံကြရလဲနော်ကျန်တဲ့အများပြည်သူကြီးသွား
တယ်ဒါကတော့စကိုင်းတိုင်းဒေတာကြီးပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာတိန်းနိုင်ဖြစ်ပါတယ်သတင်းပြေဆုံးတော့ပိုင်းမှာနားဆင်ရမှာပါအခုဒါအပြင်အခုသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်နဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်မြန်မာပြည်မှာပေးစာများအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမအသိကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံမိုးဆူးမြို့ကိုအစ္စလာမ်အစွန်းရောက် IS စစ်သွေးချောင်းအတီလက်ကပြန်လည်သိမ်းပိုက်ရေးတိုက်ပွဲတွေအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား100ကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်ရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အစအုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်းရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲတာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့မှပြောပါတယ်။မိုးဆူးမြို့မှာတကယ်တမ်းဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့ဒီအပိုင်းနဲ့အတွင်းအတည်ပြုဖို့ခက်ခဲနေပါတယ်။မိုးဆူးမြို့တိုင်းတိုက်ပွဲမှာအရက်သားတွေထိခိုက်သေးဆုံးမှုများတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်အီရတ်ဆိုးရကတပ်ပွဲတွေယာယီရပ်ဆိုင်မယ်လို့ကြေညာခဲ့ပြီးနောက်တနေ့ဖြစ်တဲ့မနေ့စနေနေ့ကပဲအမေရိကန်ဆိုးရတာဝန်ရှိသူတွေရဲ့ကြေညာချက်ထွက်ပေါ်လာပါတယ်။မိုးဆူးမြို့တွေကဂျီဒီတာရက်ွက်ထဲမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရက်သားတရာကျော်သေဆုံးရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအရတားထိခိုက်သေဆုံးမှုဆိုင်ရာယုံကြည်ရလောက်တဲ့စစ်တမ်းတရားရဖို့ဆောင်ရွက်နေတယ်လို့ IS ကိုချေမှုန့်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကကြေညာချက်မှာပြောဆိုထားပါတယ်ရှင်
။ရုရှားနိုင်ငံတော်မှာတိုက်ခိုက်ခေါင်းဆောင် Alexei Navalny ဥဆောင်တဲ့အောက်ရီလိုက်ဆောင်မှုစန့်ကျင်ရေးနဲ့ဝန်ကြီးချုပ် Dmitry Medvedev နှုတ်ထွက်ပြီးထောင်နဲ့ချီတဲ့ရုရှားပြည်သူတွေလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။လူထုချီတက်ပွဲကိုအသွာမော်စကိုမြို့တော်မှာတိုက်ခိုက်ခေါင်းဆောင် Navalny ကိုဖမ်းဆီးလိုက်ပြီလို့လည်းသတင်းတွေမှာဖော်ပြကြပါတယ်။မတမာမှုတွေရှိခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေကို2011-2012အကြီးအကျယ်ဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြပွဲကမကြီးနှက်ချက်တွေပေါက်ကွဲထွက်လာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုအဖြစ်လည်းရှုမြင်နေကြပါတယ်။အခုချိန်ထိတော့ရုရှားနိုင်ငံပိုင်းသတင်းတွေမှာဒီဆန္ဒပြပွဲတွေအကြောင်းတလုံးတစ်ပါးတော့မှတော့မပြောသေးပါဘူး။မြို့တချို့မှာဆန္ဒပြကြတယ်လို့သတင်း website တွေနဲ့လူမှုကွန်ရက် social media တွေမှာဖော်ပြနေကြပါတယ်။Vladivostok မှာတော့ဒါဇင်နဲ့ချီဖမ်းခံရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဝန်ကြီးချုပ် Medvedev ကအကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေရဲ့ရှုဝတ်အချိတ်ဆက်တွေနဲ့ဇင်ခံအရာတွေအပျော်စီးသမောတွေစပစ်ချန်တွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပါသတင်းတစ်ပုဒ်ဒီလအစောပိုင်းကလူသိရှင်ကြားထွက်ပေါ်လာပြီးနောက်မှာအတိုက်ခံခေါင်းဆောင် Navalny ကဆန္ဒပြဖို့ဇော်ဩခဲ့တာဖြစ်ပါတယ်။internet youtube ပေါ်မှာတင်ထားတဲ့ဒီသတင်းကိုကြည့်ရှုတဲ့အချိန်ကြီးကအသက်တန်းရှိပါတယ်ဝန်ကြီးချုပ် Medvedev ကတော့ဒီကိစ္စကိုတစုံတရာမတုံ့ပြန်သေးပါဘူးဒီနေ့နောင်ပိုင်းမှာတော့ Saint Petersburg နဲ့ Moscow မြို့တို့မှာလည်းခွင့်ပြုမိတ်မရှိဘဲဆန္ဒပြဖို့စီစဉ်နေကြပါတယ်အတိုက်ခံခေါင်းဆောင်တပေါင်းကြီးရဲ့တရားဝင် website မှာတော့မြို့ပေါင်း69မြို့မှာဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့52မြို့မှာဒေသဆိုင်ရာအာဏာပိုင်တွေကဆန္ဒပြဖို့ခွင့်မပြုခဲ့ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Ohio ပြည်နယ် Cincinnati ကလူစီကားရနိုင်ကလပ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းပစ်ခတ်မှုဖြစ်ခဲ့လို့အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာမီယိုနိုင်ကလပ်အတွင်ပစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံ့လှုပ်ခြောက်ခြားစရာကောင်းတယ်လို့ရဲယာရှိတဦးကပြောပါတယ်။သေနတ်သမားကစပြီးပစ်ခတ်တဲ့အချိန်မှာနိုင်ကလပ်အတွင်လူရာနဲ့ချီရှိနေတာလို့လည်းသူကပြောပါတယ်။အသက်အန္တရာယ်စိုးရင်ရလောက်တဲ့အထိဒဏ်ရာရထားသူအတော်များများရှိနေတယ်လို့ဒေတာရင်းရုပ်တံဖြစ်တဲ့ WLWT ကပြောဆိုပါတယ်ဒ ီပြစ်ခတ်မှုနဲ့ပတ်သက်ပြီးဖန်ဆီးထားသူရှိမရှိဆိုတာကိုအာဏာပိုင်တို့ဘက်ကပြောဆိုတာမရှိသေးပါဘူး။ပြစ်ခတ်သူကတဦးမကဖြစ်နိုင်တယ်လို့တော့အာဏာပိုင်တို့ကပြောပါတယ်။ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။သမ္မတဒေါနယ်ထရမ့်ကကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုအစားထုတ်ဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဥလဲသွားပြီးဖြစ်ပါတယ်။သူတို့အနေနဲ့ကြီးမားတဲ့အခွန်ရှော့ချမှုတွေနဲ့အခွန်ကောက်ခံရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုအပြင်းထန်စတင်ဆောင်ရွက်တော့မှာဖြစ်ကြောင်းဒီကိစ္စဟာသူနောက်လှုပ်ဆောင်မဲ့အစီအစဉ်ဖြစ်ကြောင်းဩဘားမားကဲလို့ခေါ်တဲ့အခကြေးငွေတက်တာစွာကျန်းမာရေးပြည်သူစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်ကို Republican Party ဘက်ကပြန်လဲရုပ်သိမ်းပြီးတဲ့နောက်တောက်ကြနေမှာသမ္မတ Trump ကအင်ဗီရိုမှာအဲ့လိုပြောကြားလိုက်တာပါအောက်လွတ်တော်မှာလုံလောက်တဲ့မဲရီအတွက်မရနိုင်တာကြောင့်အဲ့ဒီကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုအစားထိုးမဲ့ဥပဒေတစ်ကိုတင်သွင်းဖို့ Republican Party ဝင်တွေကတောက်ကြံနေမှာပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။အစိုးရကပြင်ဆင်နေတဲ့အကောင်ကောက်ခံမှုပြင်ဆင်မဲ့ဥပဒေချမ်းရေးဆွဲနေမှုတွေကိုသူ့အနေနဲ့ဦးဆောင်လုပ်ကိုင်နေကြောင်း Axios ဆိုတဲ့ online သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာဗန္ဓာရေးဝန်ကြီးကတောက်ကြံနေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဆိုပြုတင်သွင်းမဲ့ဥပဒေချမ်းနဲ့မှာလူပုဂ္ဂိုလ်တဦးချင်းနဲ့ကုမ္ပဏီတွေအပေါ်ကောက်ခံတဲ့အခွန်တွေရှော့ချပြီးပေါ်မှာဖြစ်ပြီးတော့သူတို့ရဲ့ရွေချက်ဟာအလဲလက်ဝင်ငွေရှိသူတွေအတွက်ဖြစ်ပြီးတော့ဝင်ငွေအများဆုံးရတဲ့ထိပ်ပိုင်းလူတွေမဟုတ်ကြောင်းဗန္ဓာရေးဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ဟောင်ကောင်ကျွန်းရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုရွေးအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစောပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ဟာဟောင်ကောင်အုပ်ချုပ်ရေးမှုအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကိုဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အခြေအကျကိုရွေးချယ်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခဲ့မရခဲ့ပါဘူး။တရုတ်အစိုးရကအခြေအကျထောက်ခံစီရင်ပေးခဲ့တဲ့အသက်59နှစ်အရွယ်ကာရီလမ်ထောက်ခံမဲ989မဲနဲ့အနိုင်ရခဲ့တာကအထူးဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့တရုတ်လိုလားဟန်ရှိတဲ့ကာရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်နေကြပါတယ်။ဟောင်ကောင်ရဲ့အပေါ်မှာတရုတ်ဘက်ကပိုပြီးဝင်ရောက်ဆွတ်ဖက်လာတဲ့အတွေ့အရင်ဗြိတိရှ်ကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအမှတ်ခံထားတဲ့တနိုင်ငံစနစ်နှမျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်ကြတာဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာစစ်သွေးကြွတွေလို့တန်တရားရှိတဲ့သူတွေကလက်နက်တိုက်ကိုဝင်ရောက်တိုက်ခိုက်ရမှာရင်းနှီးအောင်အပေါင်းဝင်၆ယောက်တိစုံသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်။ဆိုဟာမျိုးကအစ္စလာမ်ဘာသာရေးကျောင်းတစ်ခုနာမှာရှိတဲ့လမ်းပေါ်မှာစနေနေ့ကပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်25ရောက်ထပ်မနေသေးသုံးသွားတယ်လို့လည်းရဲရရှိဘာရှူဒက်ပိုနစ်ကပြောပါတယ်။လက်နက်ခဲရပြည်စုံတဲ့အဆောင်တစ်ခုနာမှာပုံအောင်နေတဲ့အစ္စလာမ်အစိုးရတွေကိုချိန်မုံနိုင်ဖို့အတွက်ပြည်သူ့စစ်ဖွဲ့တွေကပြီးခဲ့တဲ့တောက်ကြနေကလေးကချူပတ်နေကြတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာတော့ကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုအပါအဝင်ပောက်ကွဲမှုတွေအတော်များများလည်းဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့သတင်းနောက်တွေပါဝင်အရက်သားတွေကိုအဲ့ဒီနေရာတဝိုက်ကိုမသွားဖို့တားမြစ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာလေးစိတ်နားကလူစီကားတဲ့လမ်းပေါ်မှာရှိတဲ့ရဲစခန်းတစ်ခုနားမှာလူတစ်ယောက်ကသူ့ဟာသူအသေးခံဘုံခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုစစ်သွေးကြွတွေလို့တန်ကြားရှိသူတွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်လာခဲ့တာပါ။ IS အဖွဲ့ကတော့ဆိုဟန်နဲ့ဓာကာမြို့ကတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ။
ဘယ်လားရုစ်နိုင်ငံမြို့တော် Minsk မှာတားမြစ်ထားတဲ့ဆန္ဒပြမှုကိုဆက်လုပ်ဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူတွေကိုအဓိကယုံနှိမ်နင်းရေးရဲတွေကနှိမ်နင်းဖြိုခွဲခဲ့ပါတယ်။အစိုးရကအလို့သမားတွေအပေါ်မှာအခွင့်အရေးတိုးကောက်တာကိုကန့်ကွက်ဆန္ဒပြတဲ့တစ်စိတ်တစ်ပိုင်းဖြစ်နေလူ900လောက်က Minsk မြို့လယ်ကောင်ကနေချီတက်ဆန္ဒပြဖို့ကြိုးစားခဲ့တာဖြစ်ပါတယ်။စနေနေ့တုန်းကရဲတွေကထရက်ကားတွေနဲ့ရောက်လာပြီးဆန္ဒပြတဲ့သူတွေကိုနံပါတ်ဒုတ်တွေနဲ့ရိုက်နှက်တားဆီးကြပါတယ်။လူရပေါင်းများစွာဖမ်းဆီးခံခဲ့ရပြီးဖန်ခံရသူအတော်များများကရဲကရိုက်တာခံရတာကြောင့်စေကူတမှုတွေလိုအပ်နေတယ်လို့လည်းလူအခွင့်ရေးခေါင်းဆောင်ကပြောဆိုထားပါတယ်ရှင်
။မ မြေကဘာအတွက်တနာဤအတ်အာဝါလှူရှာမှုကိုမနေ့စနေနေ့ကကဘာတလောကထောင်းနဲ့ချီတဲ့မြို့တွေနဲ့တန်းနဲ့ချီတဲ့ပြည်သူတွေပေါင်းဆင်နွှဲခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုကိုလူတွေအာယုံစိုက်လာစေရေးကဘာတလောလှူရှာမှုအဖြစ်နဲ့ကဘာတားရိုင်းတရိတ်ဆန်ထိန်းသိမ်းဆောင်ရှောက်ရေးရန်ပုံငွေအဖွဲ့ကဥဆောင်တဲ့အတ်အာဝါမြေကဘာအတွက်တနာဤလှူရှာမှုအဖြစ်ကဘာတလောကနိုင်ငံပေါင်း190နီးပါးမှာလျှက်စစ်ပြီးထွန်းညှိမှုကိုရှင်းချခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုလက်တင်အမေရိကနိုင်ငံတွေဥရောပတလွာအရှေ့အလယ်ပိုင်းနဲ့ဩစတြေးလျတလွာကကြော်ကြားတဲ့အထိမ်းအမှတ်တွေနဲ့အဆောက်အုံတွေမှာဒေသစံတော်ချိန်ည၈နာရီခွဲမှာလျှက်စစ်ပြီးတွေထွန်းကြီးမှုကိုမိနစ်60ကြာမိမိရှင်းချခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုအတွက်လူတွေဘက်ကဘယ်လိုပါဝင်ဆောင်ရွက်ပေးနိုင်လဲဆိုတာကိုသတိထားမိလာစေအတွက်လည်းဒီအခမ်းအနားလှုပ်ရှားမှုတွေမှာသိုပ်ပြခဲ့ကြပါတယ်ခင်ဗျာ
။တင်ကုန်တဲ့ညပိုင်းနောက်ဆောင်ရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားမှာပါ။အခုပထမဆုံးတော့လက်ပြောင်းဘက်ကနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါ။တနက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့ပြီးနေ့ရက်အကြာမှာတော့လက်ပြောင်းတောင်ကျင်းနီစီမံကိန်းမှာအုံပြူတဲ့ကြောက်တွေတည်ဆောင်တဲ့ကားတွေကိုကြောက်ထုတ်လို့မှုခွင့်ပြုချက်မရဘဲတည်ယူထုတ်လုပ်မှုတွေလုပ်နိုင်ရတာဆိုပြီးတော့စကိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရကြောက်တယ်ထုတ်ယူမှုတွေကိုအကန့်အသတ်ရှိပိတ်ပင်လိုက်ပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကကျင်းနီကားတွေလုပ်ငန်းခွင်သုံးကားတွေကြောက်တယ်ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကလေးကဒေသခံတွေကတားဆီးပြီးထွက်ခွာခွင့်မပေးတာကြောင့်အစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အထိကျင်းမာမှုတွေဖြစ်ခဲ့တာပါ။အဲ့ဒီလိုဖြစ်ခဲ့ပြီးတလကျော်ကြာတဲ့အချိန်မလ24ရက်နေ့တောက်ကြနေ့ကတော့ကြောက်တယ်ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေနှစ်ဖက်ကျင်းမာမှုတွေဖြစ်ပြီးတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ရဲရွာတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေတယ်ဆိုပြီးသခိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရတောက်တယ်ထုတ်လုပ်မှုတွေကိုမလ26ရက်နေ့ကနေစပြီးပိတ်သိမ်းလိုက်ကြောင်းသခိုင်းတိုင်းဒေသကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်
။ဒီအတိုင်းဝန်ကြီးချုပ်ကိုယ်တိုင်ပိတ်ရပါဘူး။လကူကလည်းဒါကြောင့်ပြဿနာတက်ပြီးကျွန်တော်တို့ညှိနှိုင်းမှုတွေလုပ်ခဲ့ရတာဟုတ်25ရက်နေ့ကနော်တိုင်းဒေသကြီးအစိုးရရုံးမှာနော်အော်ဒီကဒေသခံတွေကဒီကားစီး4-5000ကိုဒီနေ့ဆောက်ခေါက်ဆွဲတော့ဒီဟွာပေါ့ကျွန်တော်တို့2,000-3,000လောက်ပေါ့နော်အသွားပြန်တယ်အဲဒီနန်းကြီးကဒီဘာလဲပြောပိတ်ဆို့ပြီးတော့ဒေသခံတွေမှာနွားတိုက်လိုက်ရောလားဒီကပေါင်းလေးကိုဒီဟွာမှန်လိုက်ကြောက်တယ်မှန်ပြီးကျိုးလိုက်စိတ်တွေလိုက်သွားလိုက်ဘာလို့ဒီပြဿနာတွေနဲ့ကြုံကြရလဲနော်ကျန်တဲ့အများပြည်သူခီးသွားတဲ့လူတွေဒီပဒိန်မော်ကလမ်းကြီးမှာပိတ်ဆို့မှုတွေရောတော့ရွာထွက်တဲ့အခါမှာရွာသားတွေကဒီကားတွေရှိဝေါ်နေဆိုတော့ဘာလို့ပြောဆိုရင်ကြောက်ကြမှုတွေနဲ့လိုတိုက်တာတွေနဲ့ဆိုရင်ဒီတိုင်းမဖြစ်ပါဘူးလို့သူတို့ပြောပါတယ်နော်အဲဒါကြောင့်သူတို့အနေနဲ့တော့ဒါဟုတ်လားမဆွဲတင်ဘူးပေါ့
ပြီးခဲ့တဲ့ရက်ကဒေသခံတွေနဲ့လုံခြုံရေးရဲဝင်နှန်းတွေကြားမှာတနက်တွေနဲ့ပြစ်ခတ်တာတွေလေးခွားတွေနဲ့ပြစ်ခတ်တာတွေဖြစ်ခဲ့ပြီးနှစ်ဖက်ဒဏ်ရာတွေလည်းရခဲ့ကြတာပါဒီထဲမှာရဲရွာသား10ဦးခန့်ကတော့ရာဘာကြီးများထိမှန်ခဲ့ပါတယ်ဒီအတွက်ဒေသခံတွေကမတ်လ25ရက်နေ့ကတပိတ်စခန်းဖွင့်ပြီးဆန္ဒထုတ်ဖော်ခဲ့ရတာကနေကြောက်တဲ့ကားတွေကိုအကန့်အသတ်မရှိပိတ်သိမ်းလိုက်တဲ့သခိုင်းတိုင်းအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကြောင့်သူတို့ရဲ့တပိတ်စခန်းကိုလည်းမလ26ရက်နေ့ညနေပိုင်းမှာရုပ်သိမ်းခဲ့တယ်ဆိုပြီးပြောပြပါတယ်
။စာလေးညွန့်နယ်အုတ်ချွေမှုအထွေထွေအုတ်ချွေမှုပေါ့နော်။ဥပမာမြထွန်းရဲ့လက်မှတ်နဲ့ပေါ့နော်။ပါတယ်မိုက်။အဲ့လာကြောင့်သူတို့တပိတ်စခန်းကိုခိတခဏယာယီပေါ့နော်။သူတို့ရုပ်သိမ်းလိုက်တာပါ
။ဒေသခံတွေတောင်းဆိုတာကတော့ကျင်းနီစီမံကိန်းကြောင့်ညှိနှိုင်းခဲ့ရတဲ့တီးနံရော်ကြီးကိစ္စတွေနဲ့မြေယာညှိနှိုင်းကြီးကိစ္စတွေကိုဖြေရှင်းပေးဖို့အတွက်စကိုင်းတိုင်းအစိုးရအဖွဲ့ကိုတောင်းဆိုထားတာပါ။တိုင်းဒေသကြီးအစိုးရအနေနဲ့ဒီကိစ္စကိုဖြေရှင်းပေးဖို့အတွက်မဖြစ်နိုင်ဘူးဆိုပြီးဒေါက်တာသိန်းနိုင်ကတော့ဆက်ပြောပြပါတယ
်။ဒီလိုနေလာကြီးကိစ္စတော့ဒါကျွန်တော်တို့ပုံမှန်တုံးဆက်ခေါ်စာကြီးဖွဲ့ကြီးပုံနဲ့တော့ဒီ2016လေယာဉ်ဥပဒေပေါ့နော်။အဲ့တော့ဥပဒေ66ခွင့်ရတော့ဒါပြောင်းစုပြဋ္ဌာန်းထားတယ်ဒီနေရာဒီနိုင်ငံတော်အကျိုးကကလာဒေတာပေါ့ဒီသိန်းလို့ရတယ်ဆိုတော့ဒါပြောင်းစုဆင့်ရမယ်အဆုံးဖြတ်ရမယ်။ကြောင်ကျွလွတ်တော်တည်ပြီးတော့ဆုံးဖြတ်တာလို့ဒါသမတရဲ့လုပ်ပိုင်ကိုဆိုတော့ဒီတိုင်းအနေနဲ့တော့ကျွန်တော်တို့ဘာမှလို့ဒီကောင်းနေဆိုမရဘူးကြာနော
်လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဟာ9နှစ်ကျော်ကြာခဲ့ပါပြီအကြိမ်ပေါင်း300ထက်မနည်းဆန္ဒပြခဲ့ပြီးတနက်နဲ့ပြစ်ခတ်လို့လူသေးဆုံးရတဲ့အထိဖြစ်ပွားခဲ့ရတဲ့ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုဇက်တိုက်ကြုံနေရတာပါဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းနီတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းပစ်ဖို့အတွက်လူ့အခွင့်အရေးအဖွဲ့ကြီးကတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
တော်တာရှင်များရှင်လာမယ့်ဧပြီလ၁ရက်နေ့မှာ2019ဂျားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်။2012ဂျားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ဂျားဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီဂျားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လဲချက်မှန်ဖိတ်ခေါ်ရပါရရှင်။အခုဆက်လက်ပြီးတော့မြမအရေးဆွေးနွေးခန့်အစီအစဉ်ကိုတက်ဆက်ပေးပြရစီရှင်။မြမနိုင်ငံမှာယင်းကြီးမြုံနယ်မှုတွေတိုးတက်လာစေရေးအတွက်လှုပ်ထုံးလုံနီးကြံ့ကြာမှုတွေကိုလျှော့ချပြီး e-government အကောင့်ချဲဖော်နိုင်အောင်နဲ့အာဂတိလိုက်စားမှုကင်းအောင်ပွင့်လင်းမြင့်တာမှုနဲ့ဆောင်ရွက်နေပြီး ASEAN စီးပွားရေးအတိုက်အဝန်ထဲဝင်ဆက်နိုင်အောင်ပြင်ဆင်ထားနေပြီးတော့ယင်းကြီးမြုံနယ်မှုနဲ့ကုမ္ပဏီမဲ့ပုံတင်ရေးဆိုင်ရာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုလိုက်ပါတဲ့ Editor Dr. ခင်စိုးဝင်းကဦးအောင်နိုင်ဦးနဲ့တီးတန့်တွေးဆောင်မေးမြန်းခန်းပထမပိုင်းကိုပြီးခဲ့တဲ့သတင်းဘက်ကတင်ဆက်ခဲ့ပြီးအခုဒုတိယပိုင်းအောင်လဲဆက်လက်နားဆင်ကြည့်ကြပါဆိုရှင
်စိန်ခေါ်ချက်တွေရှိတာပေါ့နော်အဲ့စိန်ခေါ်ချက်တွေထဲမှာအဓိကကတော့ infrastructure ပေါ့ကျွန်တော်အခြေခံအဆောက်အုံအားနည်းချက်တွေရှိတယ်နောက်တစ်ခုကအင်ချမ်းမြေဈေးပေါ့ဒီ real estate market ကလည်းဟိုနယူးယောက်နဲ့ Paris တောင်မှာရှင်းနိုင်တဲ့အခြေအနေတွေရောက်နေရဆိုတော့လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ investor တွေရဲ့သူတို့စိန်ခေါ်ချက်တွေပေါ့သူတို့ဒီ under တွေ obstacle တွေကိုဘယ်လိုကျော်လွှားနိုင်မှာမလဲရှင်
ကျွန်တော်တို့ခုဒီ law တွေမှာကျွန်တော်တို့ပါလုပ်လိုက်လဲဆိုတဲ့အခါကျတော့အရင်ဖြစ်ခဲ့တဲ့ procedure တွေကိုချော့ချပလိုက်တယ်စိတ်မှုဆုံးမှာစိတ်အောင်ဆောက်ကျင်တယ်ဘာမှ approval မလို့လို့တော့ hotel ဆုံးမှာ hotel ဆောက်ကျင်တယ်ဘာ approval မလို့လို့တော့เนาะအဲစိတ်မှုဆုံးပြင်ပါ hotel ဆုံးပြင်ပါလုပ်ချင်တယ်စီးပွားရေးလုပ်ငန်းဆိုရင်တိုင်းဒေသကြီးပြင်တဲ့သဘောတူလားတူရင်လုပ်တော့ဒီမှာ procedure သွားပါအဲ့လိုလေးပြန်ပြီးကျွန်တော်တို့ကပြင်ထားပါတယ်ပြင်ထားခြင်းအပြင်ကျွန်တော်တို့က procedure နဲ့ပတ်သက်တဲ့ constraint ပျောက်သွားမှာပေါ့နောက်တတိယချက်ကကျွန်တော်တို့ပါလုပ်လဲဆိုတော့အရင်ကမြေဈေးတွေကြီးခဲ့တဲ့ကိစ္စကအမှအဓိကတော့ supply နဲ့ demand ပြဿနာပေါ့မြန်မာနိုင်ငံမှာရန်ကုန်မှာလာလို့ကြည့်ရင်မှလှိုင်းသာရရွှေပြည်သာအလားဟုတကုံစိတ်ကန်းတောင်တကုံစက်မှုဇုံစက်မှုဇုံတွေက limited supply ဖြစ်ပြီးတော့ demand ကတန်ကြီးဖွင့်တဲ့ချိန်မှာအများကြီးဖြစ်တဲ့အခါမှာလူတွေကလည်း demand တက်လာမှာဆိုတော့ expectation နဲ့ခုမှမြေရှိတော်ညာမှာငါကင်ထားရတယ်အဲ့တော့ကျွန်တော်တို့ကအခုဘာလုပ်လဲဆိုတော့ဒီအစိုးရလက်ထက်မှာ supply demand ကိုကျွန်တော်တို့က balance လုပ်အောင်ဆိုမှစက်မှုဇုံသစ်တွေထပ်ပြီးပေါ်ထုတ်ဖို့ပေါ့ကျွန်တော်တို့ကပြင်ဆင်နေစက်မှုဇုံသစ်ပေါ်တိုမဲ့လုပ်ငန်းကိုလည်းကျွန်တော်တို့ promote sector ထဲမှာထည့်ထားတယ်
အရင်တော့ကတော့ပေါ့လေစစ်ဆိုးရအဆက်ဆက်လက်ထက်မှာဆိုလို့ရှိရင်ဒီလိုရင်းနှီးမြှုပ်နှံမှုလာမယ်ဆို nepotism ခေါ်တာပေါ့နော်လက်တင်ရစတော့ခေါ်ရခဲ့တဲ့ခေတ်လေးရှိခဲ့တာပေါ့နော်အခုဒီခေတ်မှာရောဒါမျိုးတွေတော့မရှိပါမဟုတ်လို့တော့ကျွန်မယူဆပါတယ်
မှန်ပါတယ်မှာကျွန်တော်ဒီလက်ထက်မှာတော့ number 1 no nepotism ဘာမှမရှိတော့ဘူးဇေဘူသားကြီးကောင်းစားကြီး corruption ကျွန်တော်တို့က transparency ကိုအားကောင်းအောင်လုပ်တယ် transparency အားကောင်းရပြီ corruption ကျွန်တော်တို့ကကြောက်အောင်လုပ်မယ်ပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကလုပ်သမျှ MNC ပါလုပ်တယ်ဆိုတာတနင်္ဂနွေလုံးသိရမယ်တော့ကဘာလုံးသိရမယ်ကျွန်တော်တို့ကဒီမှာကျွန်တော် website တက်ကြည့်ရင်မှတွေ့လိမ့်မယ် MNC ခရစ်ကွန်ပျူတာနေနောက်တည်းဆို website ကိုတင်ပြီးဘာတွေကျွန်တော်တို့ပေးလိုက်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့က transparency အားကောင်း rules and regulation တွေအားလုံးကိုအများကြီးသိအောင်ကျွန်တော်တို့လုပ်ပေးတယ် proposal စောင့်တင်ပြီးရင်ရပ်ပေါင်း60ကျော်မှာပေးကူပေးရမယ်မပေးဘူးဆိုတော့15ရက်တည်းငင်းရမယ်စသဖြင့်ပြောတာဖြစ်တော့ကြောင့်မလို့ investor confidence ပေါ့နော်ဆိုလိုတာဘသူ့ကိုချင်ကပ်မှဘသူ့ကိုဟဲ့လားဟိုပေးမှဒီဟာငါဟာရမယ်ဆိုတဲ့ဟာမျိုးလုံးဝမရှိအောင်ကျွန်တော်တို့လုပ်ထားတယ်ခုန corruption က procedure complicated ဖြစ်တာနဲ့တွားပြီး link ဖြစ်တယ်မှာ procedure တွေ complicated
ဖြစ်လေ
corruption ကအကောင်းကြီးလေမှာ
ဒီစပွဲကနေဒီစပွဲချက်ပို့တာမှာလို့
ရတယ်ခဲ့ပါအဲ့ဒါကကျွန်တော်တို့ကအ
စိုးရအဆက်ဆက်ဖြစ်ခဲ့
တာကျွန်တော်ရှင်းဆိုင်ခဲ့ပြီးသားအရှင်ပြီပေါ့နော်ဒါတွေကြီးရတယ်အကြောင်းမလို့ဖြစ်ပေါ်ခဲ့တဲ့ negative consequence တွေကျွန်တော်အများကြီးကြုံခဲ့ပြီးပြီပေါ့နော်အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခုဥပဒေရောနည်းဥပဒေရောမှာ transparency အကောင်းအောင်လုပ်တယ်နော် bureaucratization ကိုတတ်နိုင်တဲ့နေရာ clear နော်ကျွန်တော်ဖြစ်အောင်ချော့ချအောင်ကျွန်တော်တို့ကလုပ်တယ် ကော streamlining procedures ပေါ့နော်မာဒီ procedure တွေအားလုံးကို streamline လုပ်တော့ simplification ပေါ့ဒါသွားတယ်ကျွန်တော်တို့ကအဓိကကြည့်ရထားတာတော့ကျွန်တော် company ဥပဒေမှာကအခုရင်းနှီးမြှုပ်နှံဥပဒေမှာလက်တော်အခြေအနေမှာကျွန်တော် readiness မဖြစ်သေးဘူးမှာကျွန်တော်တို့ရဲ့ magic ကကျွန်တော် dream ကတော့တစ်ချိန်မှာအားလုံးက online သွားနိုင်အောင်ပေါ့နော် MNC ကိုလျှောက်ချင်လာလူလာကြမလို့ဘူးကျွန်တော်တို့က online ပေါ့နော် access လုပ်ပြီးတော့မှကျွန်တော်တို့ကသွားနိုင်အောင်ပေါ့နော်ဒါမျိုးလေးတီကျွန်တော်တို့ကကိုစဉ်းစားထားပါတယ
်ဒီမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုဒါပြီးလောက်တဲ့လူတွေကျွန်မသိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို90လောက်ရှိတဲ့အထက်မှာစင်ကာပူကနံပါတ်1လောက်ဖြစ်နေတယ်နော
်ဟို
American ပြည်တော်စုဆိုလို့ရှိရင်31လောက်အဆင့်မှာရှိပါတယ်အ
ဲ့
တော့ American ပြည်တော်စုကဒီစီးပွားရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပေးခဲ့ပြီးပါပြီအ
ဲ့
တော့ဒီ American ပြည်တော်စုရဲ့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ကောဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုများရိုက်ခတ်မှုရှိပါလဲရှင
်ဟိုအမဆက်ရှင်ရုပ်ပေးတဲ့တော့ကျွန်တော်နံပါတ်1ကကျွန်တော်အထူးသဖြင့်ငွေကြေးကဏ္ဍအဆင်ပြေသွားတယ်ဘာကြောင့်လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့ sanction ရှိနေတော့သူတို့ရဲ့ dollar transfer တွေက
တိတ်ခက်တယ်နော်
တိတ်ခက်တယ်လုံးမရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုကစင်ကာပူအရင်သွားရတယ်စင်ကာပူမှာကျွန်တော် company ကို establish လုပ်ရတယ်ပြီးမှစင်ကာပူ investment နေနဲ့
မြန်မ
ာပြည်ကိုဝင်ရတယ်ပေါ့နော်ဒါမလို့အမစင်ကာပူက top ဖြစ်နေ
ဆိုတာက
စင်ကာပူရဲ့ investment ကြီးမဟုတ်ဘူးသူက translate investment တွေပေါ့နော်စင်ကာပူအရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်ရင်တော့စင်ကာပူကျွန်တော်တန်ချိုင်းပြည်ကြလဲဒီ company ကဘယ်ကလာတာလဲဆိုတော့သူ့ရဲ့
original
ကြည့်ရအောင်သူက company Singapore incorporated company ဆိုကျွန်တော်တို့ကသူ့ကို Singapore list ထဲမှာထည့်လိုက်အောင်တော်တော်လေသူက pure Singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိတယ်ခြားနိုင်ငံတွေရှိတယ်သူက Singapore ဆင်လာကြတယ်ပေါ့နှိမ့်ချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြတယ်လေခုနပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးမှရှိခဲ့တယ်ပေါ့ session ကို liberalize လုပ်ပေးတဲ့အချိန်အောင်ကြတဲ့ဟို constraint တွေရှိတာပေါ့မှာရှိတဲ့ကြောင့်မို့ US investor တွေကမြန်မာနိုင်ငံထဲကိုချောမမောလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction dip လုပ်သွားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အကြမ်းတဲ့နိုင်ငံတွေကိုအားလုံးအကျိုးရှိသွားတာတော့ခုနပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မို့ကျွန်တော် investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ်နံပါတ်1ကတော့ US မှာရှိတဲ့ investor တွေမြန်မာနိုင်ငံကိုလာဖို့အတွက်လုံးဝလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာ US ရဲ့ investment တွေကျွန်တော် expect လုပ်လို့ရတယ်လေဒါတကူကျွန်တော်တို့ဟိုရောက်လာပါတယ်မှာ
AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်လို့ပြောမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းဒီနောက်ကနေလိုက်နေရတော့ပဲဖြစ်ပါလိမ့်မယ်ထင်တာပဲ
မှန်ပါတယ်မှာကျွန်တော်တို့ကတော့ ASEAN ဘုနာ AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်ဘာလို့ကျွန်တော်တို့မှလုတ်ဆရာလေးတွေဟိုရှိနေပါဥမာဥရပန်ဆရာမပြင်ဆရာမကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်လုံထုံးလုံးနေဆိုင်ပြင်ရမယ့်ကိစ္စလေးတွေရှိတယ်နောက်ကျွန်တော်တိုင်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကအသေးကြီးမားတဲ့ economy တခုမဟုတ်သေးဘူးပေါ့နော်ဒီအခက်အခဲလေးတွေတိုင်းပြည်ထဲမှာရှိနေပါတယ်သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်မှသူက trade ရဲ့ investment ရဲ့ services ရဲ့ပေါ့နော်ဒီတစ်ခဏကြီးသုံးခုရှိတဲ့အပိုင်းမှာအဲကျွန်တော်တို့က investment က ASEAN economic community မှာလိုလည်ကူကူကျွန်တော်တို့ကဝင်သွားနိုင်တယ်ပေါ့เนาะဘာကြောင့်လဲဆိုတော့ ASEAN ရဲ့ဒီမျှော်မှန်းချက်ကဟို ASEAN ဒီ single protection base ပေါ့เนาะကျွန်တော်တို့က ASEAN ဒီဟိုတခုတည်းသောထုတ်လုပ်မှုဒေတာကြီးဖြစ်အောင်ဆိုရည်ရွယ်တဲ့အတွက်ကြောင့်မို့လို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့ကအမှဒီ global value chain ပေါ့ value chain ထဲမှာဥပမာ pass တစ်ခုကိုမြန်မာပြည်က raw ယူမယ်ဥပမာထိုင်းနိုင်ငံကသူ semi finished products ဖြစ်အောင်လုပ်မယ်အားတောင်မလေးရှားကျွန်တော် finished goods ဖြစ်အောင်လုပ်မယ်အဲ့တော့ဒီ value chain ကြီးတစ်ခုလုံးပေါ့เนาะဒီ supply chain လည်းပါတာပေါ့ဒါကြီးကိုကျွန်တော်တို့က ASEAN စဉ်းစားတော့စဉ်းစားတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမတို့သတိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်ဘာလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့တကြောင်မလို့ကျန်းနိုင်ငံတွေကနေမှာမြန်မာနိုင်ငံraw ကိုယူပြီးတော့မှအခြားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးဖြင့်အခြားနိုင်ငံတွေကသူကတပိုင်းတစ်စားသူတိုင်းပြည်ရဟာတွေကိုတက်ဆင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလုပ်သားအင်အားပေါ်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံမှာချုပ် labor intensive လုပ်မယ့်ကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်အားဒါမှမဟုတ်လည်းကျွန်တော်တို့ကမလေးရှားပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူဒီတွေကောက်နေလို့ရှိရင
်ကျွန်တော်
တို့ကဘာလို့ဘာကြောင့်ကျွန်တော်တို့ဘာလို့လဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ပို့မယ်ဆိုလို့ငါနဲ့ဂျူဒီကိုမကောက်တော့စတယ်ရမကောက်တော့ကြောင့်မလို့မြန်မာနိုင်ငံဒီအာဆီယံ economic community ပေါ့ခုနကပြော single production base မှာပါဖို့အတွက်ကိုကိုလုံးဝကင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့နောက်ချက်ကကျွန်တော်တိုင်းပြည်မှာကျွန်တော်တို့ကတိုင်းပြည်ရဲ့အခြေခံကောင်းလေးတွေရှင်းထားပြီးသားပေါ့ဥပမာတိုင်းပြည်ဒီလုံသားအင်အားပေါ်တယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကလုံသားအင်အားပေါ်တဲ့ခါကိုစိတ်ဝင်စားတဲ့လုပ်ငန်းလုပ်ပုံစံတွေဒီ ဒီက efficiency ပေါ်မှာလုပ်တိုင်းအများများတဲ့တော့ကြောင့်သူများနိုင်ငံမှာဟလာတို့ဒီမှာ၁၀ရောက်၃နဲ့ကမှာဥမာဒေါ်လာ900ကိုမကိစ္စမြန်မာနိုင်ငံမှာလုပ်သားတွေဆရာကောင်းရင်ဆရာတို့ဒေါ်လာ300လောက်နဲ့ပြီးသွားနိုင်တယ်ပေါ့เนาะဒါမျိုးလေးကိစ္စမျိုးတွေဒီမှာကျွန်တော်တို့ကဟိုမြန်မာနိုင်ငံ readiness ရှိထားပြီးသားပေါ့ဒါမှမဟုတ်ကျွန်တော်တို့တက်ပြီး skill intensity ကိုကျွန်တော်တွားကျင်တယ်ပေါ့နောက်ချက်ကမြန်မာနိုင်ငံ resource ရှိတယ်ပေါ့ဒီ natural resource ပေါ့เนาะစိတ်ဝင်စားတဲ့ industry ကလည်းမြန်မာနိုင်ငံကိုတွလာကူလာမယ်ပေါ့เนาะနံပါတ်3ကမြန်မာနိုင်ငံလူကြီး54သန်းလောက်ရှိရဆို market ကရှိပြီးသားပေါ့မှာအဲ့တော့ market ကိုစိတ်ဝင်စားတဲ့ investor တွေကလည်းမြန်မာနိုင်ငံကိုလာကြမယ်ပေါ့အဲ့တော့ ASEAN economic community ကိုပြန်ပြောလိုက်ရင်investment အနေနဲ့ဘာမှခက်ခဲမရှိဘူးမှာကျွန်တော်တို့က alignment ကိုလိုက်ပါလို့ရတယ်သို့တော်လည်းပဲ trade မှာကျွန်တော်တို့က impact ရှိနိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့က ASEAN products တွေကမြန်မာနိုင်ငံ tariff 0နဲ့ဝင်လာပေါ့ကိုနဲ့က local community local SME လေးတွေမှာ competition ညားလာနိုင်တယ်နံပါတ်2က trade deficit ညားလာနိုင်တယ်ပေါ့ဒါ trade နဲ့ပတ်သက်တဲ့ဟို constraint လေးတွေကျွန်တော်တို့ရှိနေတယ် services ကျွန်တော်တို့တော်ကြီးခက်ခဲမရှိနိုင်ဘူးကိုတိုင်းပြည်ကလည်း services industry ကတိတ်အားမကောင်းသေးဘူးအမ်ကောင်းတဲ့တို့ကြောင့်မလို့ service တွေပတ်သက်လာရင်ကျွန်တော်တို့ကသိခက်ခဲမရှိမြောင်သို့တော်လည်းပဲကိုတိုင်းပြည်ကရှိနေတဲ့ဥပမာဒေါက်တာတွေပေါ့နော်ကျွန်တော်တို့ကဆရာဝန်တွေဥပမာစည်ရင်းဂိုင်းတွေ lawyer တွေအဲဒီလိုမျိုးတွေမှာတော့ကျွန်တော်တို့ကဆက်ပြီးတော့ကို competitive ဖြစ်အောင်တော့မကိစ္စမျိုးလေးတော့ရှိလာနိုင်တယ်ပေါ့အဲ
့တော့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေနဲ့ပတ်သက်လို့ရှိရင်ဘယ်ကဏ္ဍမှာယင်းနှိမ့်ညံ့မှုဒီမြန်မာနိုင်ငံအတွက်အကျိုးရှိဆုံးဖြစ်မယ်လို့သုံးသပ်လို့ရပါလိမ့်ရှင်
အဲ့တော့ကျွန်တော်တို့ဌာကတော့ကျွန်တော်တို့ကွန်ထရိုးလုပ်မှုကဏ္ဍပေါ့နော်ကွန်ထရိုးလုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ဒီကွန်ထရိုးလုပ်မှုကဏ္ဍမှာ investment များများလာမှာ export လဲကျွန်တော်တို့ကများများသွားနိုင်မယ် export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ပျောက်သွားမယ်ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့ manufacturing ပေါ့နော် manufacturing ကိုကျွန်တော်တို့ promote လုပ်တယ် manufacturing အောက်ထက်မှာထပ်ပြီးတော့ကျွန်တော်တို့က promote ပို့လုပ်တာက labor intensive ပေါ့အစိုက်ရုံဥမာပါပြီဆိုရင်မှာထရုတ်ဆက်ရုံတစ်ခုထောင်းလိုက်ရင်လူ1000လောက်အလုပ်ကန့်ခွင့်လန်းရတယ်ပေါ့เนาะတစ်ဖက်ကလည်း export ကိုဂါမင်းကများများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာเนาะမြန်မာနိုင်ငံမှာ layer ကဏ္ဍက product တွေအများကြီးထွက်တယ်တိုးတိုးလည်းကျွန်တော်က food processing နဲ့ပတ်သက်ပြီးတော့ hotelpty investment မရှိဘူးမှာအဲ့တော့ကျွန်တော်တို့ကတစ်ချိန်မှာမြန်မာနိုင်ငံတကယ်သာကိုတိုင်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လိုက်ရင်ဒါကျွန်တော်တို့ data တွင်းမှာ food supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါ။ဒါကြောင့်ကျွန်တော်တို့မှာတကယ်ဘာလုံးမှာစိုက်လို့ရတဲ့သီးနှံမှာများမြန်မာပြည်မှာအများတော်များစိုက်လို့ရတယ်ပေါ့เนาะအချို့ကလွဲလို့ပေါ့နောက်တစ်ခုကလည်းမြေလို့မြင်ရင်ကျွန်တော်တိုင်းပြည်မှာအများကြီးရှိသေးတယ်ရေတရာဇာတရှိသေးတယ်ဒါမှမဟုတ်ကျွန်တော်တိုင်းပြည်ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းတွေရှိပြီးသားဖြစ်တယ်သို့တော်လည်းကျွန်တော်တို့ပြဿနာဘာလဲဆိုတော့မြေရိုးဖလားစိုက်ပျိုးရေးလုပ်ငန်းနဲ့ပါပဲချိန်လဲပြီးတော့အရင်ကအဆက်ဆက်မှာလည်းဖူဒီပတ်တီပေါ့နော်ဒီဖူပရိုဆက်စင်းနဲ့ပတ်သက်ပြီး promote မလုပ်နိုင်ခဲ့ဘူးလေယာကဏ္ဍကိုလည်းကျွန်တော် promote မလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တိုင်းပြည်မှာရှိပြီးသားအခြေခံကောင်းကိုအခြေခံပြီးမှသီးနှံထုတ်လုပ်မယ် process food တွေလုပ်မယ် export လုပ်မယ်ပေါ့ဒါတွေကလည်းနိုင်ငံသားလည်းစိတ်ဝင်စားတဲ့လုပ်ငန်းလည်းဖြစ်တယ်ပေါ့เนาะအဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားပါတော့တတိယဦးစားပေးပါပြောမလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥမာအဖြစ်အရင်တော့သူတစ်တေလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရက်ထားတယ်ပေါ့အဲ့လိုပို့မယ်ဆိုတ
ာချောကန်
ချောကန်ပို့လိုက်ရင်ကိုတိုင်းပြည်အတွက်အလုပ်ကန်ခွင့်လန်းလည်းပို့တယ်ပို့တဲ့ပစ္စည်းကလည်း value added ဖြစ်တဲ့တော့ကျွန်တော်တို့ export တန်ဖိုးမှာကျွန်တော်တိုင်းပြည်ပို့ရတယ်ပေါ့เนาะဒုတိယအပိုင်းပြောရင်တော့ agriculture ပေါ့ကျွန်တော်ခုနဆက်ပြောရတယ်တတိယတော့အမှခုနပြောတဲ့ infrastructure ပေါ့ဒါလည်းကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်။နောက်လက်ရှိအစိုးရလက်ထက်မှာကျွန်တော်ဗာထပ်ပြီးစဉ်းစားလဲဆိုတော့ဒီခုနဟာဒီအပြင်ကို education healthcare ပေါ့နော်။ဒီရမကြီးနဲ့ပညာရေးကဏ္ဍဒါတွေကလည်း investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအပြင်ကျွန်တော်တို့ promote လုပ်တာကဏ္ဍပို့လို့တော့မှာကဏ္ဍကြီး၅ခုကိုထိုးလို့မှုရေနောက်ခုနပြောတဲ့ cyber ရေးကဏ္ဍရေနောက်တစ်ခုကအခြေခံအဆောက်အုံနဲ့ပတ်သက်တာရေပညာရေးကျန်းမာရေးပေါ့ generally ကျွန်တော်ခြုံလိုက်ဒီ၅ခုကိုကျွန်တော်တို့ကလုပ်သွားဖို့ရှိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါပြီ
နောက်ထပ်ဆုံးရစီစဉ်တင်ဆက်တဲ့မြမအရေးဆွေးနွေးခန်းကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီစီစဉ်ကိုအခုလိုတင်းကွန်းတွေညနဲ့တင်းနာနေမနက်ခင်းတွေမှာလည်းနားဆင်နိုင်ပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာရချက်မှာတော့ရရှိများရှင် VR မြန်မာပိုင်းအစီအစဉ် March 26ရက်နေ့တင်းတင်းကုနေနေညမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်စံတိုင်းအထိအစီအစဉ်တွေကိုတော့ line meter 24 25 33နဲ့53တို့အပြင် line meter 190တို့ကပါတို့ချက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးဒုတိယပိုင်းတိုင်းဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့မအေးတနာကြော်တင်ဆက်တဲ့မြန်မာပြည်မပေးစာများကဏ္ဍအောင်နားဆင်ကြည့်အောင်ပါရှင်။
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးမှာပါ။မြန်မာတီးချစ်သောရရှင်တွေအတွက်မြန်မာသတင်းတွေတပုတ်နဲ့လည်းမြေတားတီးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့အစားတချို့ကိုဖော်ပြပေးစီမှာလေ။ဒီတော့ရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေးချမ်းပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆူတောင်းပေးသွားပါတယ် VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့အမှတ်ချက်ရေးလာတဲ့တော့ရှင်နောက်တစ်ယောက်ကတော့တော့ရှင်မတ်ဦးဖြစ်ပါတယ်ဒီတော့ရှင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါသတင်းသိရအောင်ရိုးရိုးနားထောင်တာပါ Internet web မှာနားထောင်တယ်နောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးရများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်ဥကြောစံသာ VUE ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ view သတင်းတောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေဆိုတာ view သတင်းတောက်တွေရဲ့မေးခွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတက်လွင်ထွန်း၊ဦးကျော်စန်းသား၊ကိုကျော်သိန်း၊မအိမ်ချင်းနိုင်တို့သတင်းတောက်မင်းမြန်နာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ view မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA စီစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတို့ကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့တော့ရှင်မအူ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးသေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော့ရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်ပြီးခဲ့တဲ့သတင်းပတ်တွေမှာအများစိတ်ဝင်စားခဲ့တဲ့သတင်းတပုတ်ပေါ်မှာသောရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါရယ်နော်အခုတော့သောရရှင်နေကိုအနောက်တိုင်းဒီလေးတပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ဒီတပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးစင်မှာနံပါတ်၄နေရာမှာချိတ်တဲ့သတင်းလေးနဲ့ဖြောပြပေးကြပါတယ်ရှင် British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American Pop DJ ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တည်သီဆိုပေးထားတဲ့သတင်းဖြစ်ပါတယ်။သတင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်း။နောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သတင်းတစ်ပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလွဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီသတင်းထဲမှာ Zayn ဆိုတာရော Taylor Swift ဆိုထားတာရော yang kau mahu lo entertainment weekly magazine ngah biawari. Di sini ngah zain wonderation pergi trip ini nampai tu kau zong di sebab usianya mah tu dia mahu wene tu kau wain tu cincin pare. Di la swift ni nero kau zong di sebab usianya wene tu cincin apun nasi mahu di tu cincin pare. Di la mahu tu cincin apun nasi kau zong di tu cincin usianya kau wimbuah nubin nasi secau uwe pira tu kau secau yang mahu cincin pare. Aite mama mahu tu mih asusin secau uwe para wa. Zane and Taylor Swift, I don't want to live forever, so that the tingle not on Tibao, no?
Been sitting eyes wide open behind these four walls, hoping you come. It's just a cruel existence, like it's no point hoping at all.Baby, I feel crimson all night and every day. Give me something, oh, but you say nothing. What is happening to me? I don't wanna live forever, 'cause I know I've been living in vain. And I don't wanna fit wherever. I just wanna keep calling your name.
Taylor Swift, I don't want to live forever. So that the single "Nothing" gets a lot of attention. A couple of viewers got the intense opinion. Zhang Jiayi ne, but the brother Shen Li, through it, Timmy Yusajie de Guo Yila Jiayi got job job in Zhangmai. Bigger the dream, but my answer when Zhang get the dream for Garo.မွန်ပြည်သက်ပါတီ NCA မှာလက်မှတ်ထိုးမယ်ဆိုတဲ့သတင်းပေါ်မှာတော်တော်ရှင်တွေတော်တော်လေးမှတ်ချက်ပေးလာကြတာပါတနင်္ဂနွေလုံးအဖြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့ NMSP မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးရမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်မွန်နိုင်ငံရေးပါတီတွေမွန်လူတို့အခြေပြုအဖွဲ့အစည်းတွေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘူးမလ22ရက်နေ့ကမော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာသူတို့အခုလိုပြောသွားခဲ့တာပါဒီသတင်းပေါ်မှာတော်တော်ရှင်တွေတုံ့ပြန်လာကြတဲ့အချိန်မှာတော့ကြိုးကြိုးပါတယ်ဆိုပြီးပြောလာတဲ့တော်ရှင်ကတာယာဖြစ်ပါတယ်
တိုင်းသားတွေအားလုံးလက်မှတ်ရေးထိုးလိုက်ကြပါအစိုးရနဲ့တိုင်းသားတွေညှိညွတ်လိုက်ကြပါစစ်တပ်ဟာသူ့အလိုလိုကာကွယ်နေရမှာပဲရောက်သွားပါလိမ့်မယ်စစ်တပ်ဟာသူ့အလိုလိုအစိုးရရဲ့အမိန်အောက်အာဏာအောက်ကိုရောက်လာပါလိမ့်မယ်2008ဥပဒေလည်းပြင်လို့ရလာပါလိမ့်မယ်တိုင်းသားတွေအားလုံးလက်မှတ်ထိုးပြီးသွားလို့ရှိရင်စစ်တပ်ကလည်းဥပဒေပြင်ဖို့ညှဉ်းဆန်တော့မှာမဟုတ်ပါဘူ
းဒီတာယာရဲ့အမှတ်ချက်အောက်မှာတော့ပြန်ပြီးတော့တုံ့ပြန်ရေးသားလာတဲ့သူတွေကလည်းသူ့လိုပဲအလားတူထောက်ခံပါတယ်လို့ပြောလာကြတာပါဒါပေမဲ့သောရရှင်စန်တောင်ကွန်ဆိုတဲ့သောရရှင်ကတော့ဒီအခြေအနေကိုမယုံသေးပုံပေါ်ပါတယ်ရှင
်အပြောတော့ကောင်းလိုက်တာဘာမှနားမလဲတဲ့တိုင်းရင်းသားတွေမှားတာအဲ့ဒါမျိုးပေါ့ဒီလောက်လွယ်ရင်တိုင်းပြည်ငြိမ်းချမ်းတာကြားလာပြီလက်တွေ့လုတ်ပြမှတိုင်းရင်းသားတွေတကယ်ယုံမှာတစ်ခါနှစ်ခါလိန်တာမဟုတ်ဘူးဆယ်ကမကအထက်ထလိန်နေတော့တိုင်းပြည်ငြိမ်းချမ်းခြင်းနဲ့ဆိုရင်ပါဇက်ပြောမဟုတ်ပဲလက်တွေ့လုပ်ပါ
မွန်ပြည်သက်ပါတီ NCA ကိုလက်မဲ့ရေးထိုးရမယ်ဆိုလို့ဝန်တာကြတဲ့ထင်မှာတော့နောက်ထပ်သောရရှင်မောင်မောင်စောကအခုလိုပြောလာပါတယ
်အားပေးနေမယ်မွန်ပြည်သက်ပါတီရေခင်ဗျားတို့လည်းတိုင်းသားညီကိုတွေပါပဲရခိုင်ကချင်ရှမ်းသူတို့လည်းအတူတူပါပဲတယောက်နဲ့တယောက်ယုံကြည်မှုတိဆောက်ပြီးလက်မှတ်အရင်ထိုးလိုက်လုံးကြီးမှထိုးတက်မယ်စောင့်ကြည့်လိုက်ပါအခြေအနေကမဟုတ်ရင်ပွင့်ပွင့်လင်းလင်းပြောကြပါလုံးဝအဆင်မပြေတဲ့နောက်ဆုံးလက်နဲ့ပြန်ကင်ရတာပါပဲပြည်သူကလည်းအားပေးနေမှာပါ
။သရရှင်မောင်မောင်စောကအရင်လှုပ်ကြည့်လိုက်ပါ။နောက်တော့မှအဆင်မပြေလဲတမျိုးဆုံးဖြတ်တာပေါ့လို့ပြောလာတဲ့အချိန်မှာသရရှင်ဒီဖြိုးကြည်တာကတော့ဒီအချိန်ကတိုင်းသားညီကိုတွေအားလုံးသွေးစည်းညီညွတ်ဖို့လိုပါတယ်။ဒါကြောင့်အခုလိုလှုပ်တဲ့တိုင်းသားတွေအားလုံးကိုလည်း ကျေးဇူးအထူးတင်ပါတယ်နိုင်ငံတော်ပြင်လဲထူထောင်ကြပါစို့ဆိုရတီတော်ရရှင်ပြောလာပါတယ်တော်ရရှင်ကွီးထက်ကလည်းကြိုဆိုပါတယ်မလူမျိုးညီကိုမောင်နှမတွေအားလုံးကိုလည်းဝမ်းလဲဝမ်းသာပါတယ်ပန်ခန်းနဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခဲ့လို့ပါတယ်မွန်ပြည်သက်ပါတီတွေမှာတခြားတိုင်းသားအဖွဲ့တွေလည်းလက်မှတ်ထိုးစေခြင်းပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့နိုင်နိုင်ဖြစ်ပါတယ်ရှင်
တိုင်းရင်းသားမှန်သမျှငြိမ်းချမ်းရေးလက်မှတ်ထိုးကြစေလိုပါတယ်တညီတညွတ်တဲ့စည်းလုံးပါမှာတိုင်းတစ်ပါးရန်ကာကွယ်နိုင်မှာပါတူတူယောက်ကောင်းစားဖို့မဟုတ်ပဲအမိနိုင်ငံတော်ကြီးကိုတိုးတက်စေချင်တဲ့ဆိုရင်အလုံးပူပေါင်းပါဝင်ဖို့လိုတယ်ဒါလို့သွေးကွက်နေမယ်ဆိုရင်တော့တိုးတက်ဖို့ခက်ခဲနေပါလိမ့်မယ
်ဒါသောရရှင်နိုင်နိုင်အလုံးစည်းလုံးကြမှာဖြစ်ပါမယ်ဆိုပြီးရေးလာတာပါသောရရှင်မောင်မောင်ကတော့တူတုံစင်းမောင်နှမတွေတောင်မှတဲဖို့ခက်ခဲတာမလို့အခုလိုမျိုးတနိုင်ငံနဲ့အတူနေထိုင်ကြတဲ့သူတွေထဲမှာလည်းရေတို့ကွဲပြားမှုတွေရှိပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့သဘောထားအမြင်ကိုအခုလိုလွတ်လွတ်လပ်လပ်ရေးလာပါတယ
်။တမီတဲ့မွေးတဲ့ညီကိုမောင်နှမတွေတောင်စကားများကြံဖြစ်တဲ့အခါနဘဲငစပြောခြင်းပြောမယ်နောက်ဆုံးလက်တွေချီတီတောင်ပါခြင်းပါလာလိမ့်မယ်။ဒါပေမဲ့စိတ်ပြေလို့ပြန်တဲ့ပြန်ခေါ်ကြတဲ့အခါအဲ့ဒီအိမ်ထဲမှာပဲဒူနေကြတဲ့ညီကိုတွေပါပဲတမီတဲ့ဖောက်ခဲ့ကြတာကိုမိထားကြမှာလားလက်ချင်းဆက်လိုက်ကြစမ်းမယင်ချင်းအားလိုက်ကြစမ်းမတယောက်ယင်တဲ့ဟိုတယောက်အနီးကရဲရဲကြည့်လိုက်ကြစမ်းမသွေးနီးတဲ့သွေးရတဲ့သွေးချင်းစစ်တွေပါညီကိုတို့ရဲ့သွေးမခွဲကြပါနဲ့သွေးမကွဲကြပါနဲ့စပွဲပေါ်မှာအနီးကပ်ပြီးတယောက်ရင်ဘက်တယောက်ရဲရဲကြီးလိုက်ကြအောင်အမြန်ဆုံးလာခဲ့ကြတော့ချစ်တော်ညီကိုတွေ
ဒါကတော့ရှင်မောင်မောင်ရဲ့ကိုယ်ပိုင်အမြင်ဖြစ်ပါတယ်ရှင်နောက်ထပ်တော့ရှင်တယောက်ကတော့မောမျိုးသားတူပါဆိုပြီးအခုလိုရေးလာပါတယ
်ကြိုက်သွားပြီဒီလိုစကားမျိုးဒီလိုအရေးသားမျိုးတစ်ခါမှမဖတ်ဘူးမပြောကြဘူးဒီလိုအရေးသားတွေနဲ့ကိုယ်ညီကိုယ်တွေကောင်းစေချင်တာတွေအားပေးစကားတွေရေးပြောတဲ့အခါမှာအရသာအရှိဆုံးပဲလို့ခံစားရတယ်။ဒါပေမဲ့ဒီအရေးသားတွေဟာစိတ်ဝမ်းကွဲအောင်ရေးလို့ရတယ်လို့ချစ်ခင်အောင်လည်းရေးလို့ရပါတယ်ဆိုတာတက်သေးပါ။အားလုံးကျမ်းမာကြပါစေလို့
ဒါကတော့မွန်ပြည်သက်ပါတီတနိုင်ငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA မှာလက်မှတ်ထိုးတော့ပါမယ်ဆိုပြီးပြီးခဲ့တဲ့သတင်းမှတ်တုန်းကပြောသွားခဲ့တာပေါ်မှာတော်ရရှင်တွေသူတို့ရဲ့သဘောထားအမြင်တွေကိုတုံ့ပြန်လာကြတာပါ။ထောက်ခံတဲ့သူများတာတွေ့ရပါတယ်နော်။တော်ရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးမှုစောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့မြန်မာတင်းချစ်သောရရှင်နေကိုမြန်မာတချင်းလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ဖျော်ဖြေပေးကြပါတယ်ရှင်အင်းတော်တီဆိုထားတဲ့ချစ်သူပုံမျိုးဆိုတဲ့တချင်းလေးကိုသောရရှင်နေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ကျောင်းဝင်းနဲ့မနာတော့ဦးတော်ဘူးခဲ့တဲ့
ချစ်သူပုံမျိုးဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာ
မြမပြည်ကအပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းခြင်းလို့ကြပါစေရှင်။
တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတော့ပြည်သူ့သင်းသုံးသက်ချက်ကိုနားဆင်ရမှာပါ။ဒီသတင်းပတ်မှာတော့တက်မတော်ဘာတွေပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကအတင်ပြဆွေးနွေးထားပါတယ်။မှအင်ဂျင်နီယာအကူအညီတင်ဆက်ထားပါတယ်ရှင
်။အခု2019မတ်လ29ရက်နေ့ဟာ82ကြိမ်မြောက်တက်မတော်နေ့ဖြစ်ပါတယ်။ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါဒီနေ့ဟာထူးခြားပါတယ်1962ခုနှစ်ကစပြီးရေတွက်ရင်55နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တပ်မတော်နေ့ဖြစ်လို့ပါပဲအစိုးရစစ်တက်လာတဲ့2016ခုနှစ်မတ်လကုန်ကနေရေတွက်ရင်တပ်မတော်နဲ့အစိုးရစစ်လက်တွဲပြီးတိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တာလဲတနှစ်တာအချိန်ကာလရောက်လာပါပြီဒီကာလအတွင်းတပ်မတော်ဘလို့ရပ်တည်နေသလဲဘလို့အတွေးခေါ်တွေကင်ဆွဲထားသလဲပရော်ဖက်ရှင်နယ်တက်မတော်ဖြစ်လာအောင်ဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းတက်မတော်ဟာအရင်ဆက်အာဏာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတတိတခြားတည်ရှိတဲ့ပုံသဏ္ဍာန်နဲ့ယက်တီနေတာတွေ့နိုင်ပါတယ်။ဒါပေမဲ့တဘိုတမင်းတတိတနံကုဘာတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်ပါဘူး။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုရင်တူတာဝင်ယူတဲ့6နှစ်ဝင်းကျင်ကာလအတွင်းတက်မတော်ပြုပြင်ပြောင်းလဲရေးတက်မတော်ပုံရိပ်ကောင်းလာစေရေး professional တက်မတော်ဖြစ်လာစေရေးကိစ္စတွေမှာတိုးတက်မှုရအောင်အများကြီးဆောင်ရွက်ခဲ့ပြီးလဲဖြစ်ပါတယ်တက်မတော်အတွက်အလွန်အရေးကြီးတဲ့ကာကွယ်ရေးအသုံးစရိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာလွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်ဘယ်နေရာတွေမှာဘလို့သုံးဆွဲတယ်ဆိုတာကိုရွေးကောက်ခံအမတ်တွေနဲ့အစိုးရအဖွဲ့ကစီစစ်ခွင့်မရှိတာကဒီပိုင်းမှာကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ပိုလ်ချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်အခြားပြည်တွင်ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင့်ထဲပေါ်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ။82နှစ်မြောက်တက်မတော်နေ့အတွက်ဥတီချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထက်မှာပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောက်လှမ်းနိုင်ရန်ထိမ့်သိမ်းဆောင်ရွက်ရေးတို့အားတက်မတော်၏ရည်တည်ချက်အဖြစ်ငြင်းမြန်စွာခံယူလှုပ်ဆောင်ရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆက်အာနာရှင်ခေတ်လိုမျိုးကိုပြန်မသွားဘူးနောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ယက်တီချက်လို့ပြောရမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်လက်ရှိတက်မတော်ရဲ့အနေအထားဟာဒီမိုကရေစီနိုင်ငံဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွန်းတွေပြည့်မီအောင်နိုင်ငံတကာနဲ့တိုင်းရင်းသားပြည်သူတရက်လုံးကလေးစားရလောက်တဲ့တကယ်ကို professional တက်မတော်ကောင်းပြပပြင်းပြင်းဖြစ်လာအောင်စူးစမ်းတိဆောက်ရအောင်မှာပဲဖြစ်ပါတယ
်။အရေးကြီးဆုံးကတော့ကာကွယ်ရေးစွမ်းရည်ဖြစ်ပါတယ်။တက်မတော်တဲ့ရဲ့အဓိကစွမ်းရည်ဟာတက်ရည်ခက်ရည်ပြည့်ဝတာကာကွယ်ရေးစွမ်းရည်ပြည့်ဝတာပဲဖြစ်ပါတယ်။လက်တော်လက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်သင့်တယ်မတိုက်သင့်ဘူးငင်းခုန်ဆွေးနွေးတာမလုပ်ချင်ပေမဲ့တက်မတော်ရဲ့တိုက်ခက်ရည်စွမ်းရည်ကိုတော့ကျေနပ်အားရစရာသိမရှိလာသေးပါဘူး။အကြောင်းရင်းကိုရှာရင် တမှုတက်သားတွေတမတော်တွေဝင်ရောက်လာအောင်စီယုံရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုင်းပြည်ကာကွယ်ဖို့ပြည်သူလူအသက်အိုးရင်စီစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတမတော်သားတွေလုံနေတဲ့များမြောင်လှတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကကဏ္ဍတွေအများကြီးတဲကမှတစ်ခုဖြစ်နေလို့ပါပဲတမတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထဲပေါ်ဖို့ဆိုရင်တမတော်တွေစီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတမတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစတွေကိုရှော့ချသွားဖို့လဲလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တမတော်ရဲ့လေးလပတ်တပ်မှုကြီးတွေအစည်းအဝေးမှာတမတော်ဘက်ကလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်အဲဒီမှာသစ်မှောင်ခိုဖမ်းဆီးတာတွေကြောက်စိမ့်မှောင်ခိုဖမ်းဆီးတာတွေကုန်စည်နှုန်းတည်ငြိမ်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေပြည်သူတွေကိုကြမ်းမာရေးဆောက်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်တကယ်တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တမတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှပဲကင်တွယ်သင့်ပြီးကြံနေရာဒေသတွေမှာတော့သက်ဆိုင်ရာပြည်ထရေးလိုရဲတပ်ဖွဲ့လိုဝန်ကြီးဌာနအသီးသီးလိုမျိုးကလုံနိုင်ကင်ဆိုင်အောင်အကူအညီပေးတာမျိုးလောက်ပဲပါဝင်သင့်ပါတယ်
တက်မတော်အတွက်နောက်ထပ်အရေးကြီးလုပ်ဖို့လိုတာတစ်ခုကအရင်ဆင်အာနာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ့်ကိုပြည်ထောင်စုတက်မတော်တရက်ပြပြပြင်းပြင်းဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထည့်ဖော်ဖို့ပဲဖြစ်ပါတယ်အရင်ဆင်အာနာရှင်တွေဟာမြမတက်မတော်အရာရှိအစ်စ်တွေမှာတိုင်းရင်းသားတွေကိုထည့်သွင်းခြင်းအပြင်တနည်းနည်းယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တယ်ဆိုတော့လွဲမတဲ့အယူအဆကင်ဆွဲပြီးတက်မတော်ကိုတိဆောက်ခဲ့တာပါဒါကြောင့်ပြည်ထောင်စုတက်မတော်ဖြစ်မလာဘဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလူလူလောက်ဟာလဲပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးစိုက်ရောက်သွားတာပါတပြိုင်နက်တည်းမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာကလက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းသားလက်နက်ကိုင်တွေကိုပြည်ထောင်စုတက်မတော်တဲ့ဘယ်နည်းဘယ်ပုံထည့်သွင်းမလဲဆိုတာပါဒါတွေကိုအချိန်ယူပြင်ဆင်ဖို့အတွက်တက်မတော်ခေါင်းဆောင်တွေဟာအခြားတက်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလုပ်ကိုင်နေရာကနေတဆင့်ပြေးတဆင့်ရှော့ချသွားတင်ပါတယ
်အလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိတက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2008ပါအချက်တွေအရတတိသန့်ရှိနေတဲ့အနေအထားမျိုးကနေနောက်ရွေးကောက်ခံအစိုးရတရက်လက်အောက်မှာတကယ် professional တက်မတော်ပြပြပြပြဖြစ်လာအောင်ဘယ်အချိန်ပါတဲ့ account ထဲပေါ်မလဲဆိုတာမဟာဗျူဟာနီးဗျူဟာချမှတ်ထားသင့်ပါတယ်။အင်အားတောက်တင်းတဲ့ပြည်တော်စုတက်မတော်တရက်ပြပြပြဖြစ်လာဖို့ဆိုရင်တက်မတော်ခေါင်းဆောင်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာခံယူချက်ပိုင်းဆိုင်ရာတွေကိုပြောင်းလဲဖို့လိုအပ်ုံနဲ့မကကာကွယ်ရေးအသုံးစရိတ်ကိုလည်းအခုတည်းပိုအများကြီးသုံးစွဲဖို့လိုပါလိမ့်မယ်။ဒီအတွက်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်မှာဖြစ်မှာမို့ရွေးကောက်ခံအစိုးရတိုင်းပြည်ကိုတည်ငြိမ်ငြိမ်အုပ်ချုပ်နိုင်အောင်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုချောချောမွေ့မွေ့လုပ်ကိုင်နိုင်အောင်အစွမ်းကိုအကူအညီပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြီးသွင်းသတင်းသုံးသပ်ချက်အစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်။အခုတော့ထူးခြားဆန်းပြသတင်းတွေကိုတင်ဆက်ပေးပါပါ။အိန္ဒိယနိုင်ငံချနိုင်းမြို့ကအသက်62နှစ်အရွယ်လူတစ်ယောက်ဟာကျစ်သူရွေးတွေကို10နှစ်လောက်အစာကျွေးတဲ့အတွက်ညက်လူသားလို့နာမည်ထင်ရှားလူသိများလာပါတယ်။ဩစတြေးလျနိုင်ငံဆစ်နီမြို့မှာတော့လူ800ကျော်ဟာမာမီတွေလို့တ िश्यू ဆက်ကူတွေနဲ့ပတ်ပြီးဝစ်ဆင်ခဲ့ကြတဲ့အတွက်ကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငင်းချန်နယ်မှကွန်ပျူတာတွေကတင်ပြမှာပါရှင်။
အိန္ဒိယနိုင်ငံချန်နိုင်းမြို့ကအသက်62နှစ်အရွယ်စိခါဟာကျက်တူရဲအစိမ်းရောင်လေးတွေကို10နှစ်တိုင်တိုင်အစာကျွေးခဲ့တဲ့အတွက်ငှက်လူသားလို့နာမည်ထင်ရှားလူသိများလာပါတယ်။သူတနေ့တနေ့အစာကျွေးတဲ့ကျက်တူရဲအရေအတွက်ဟာ4000အထိရှိနိုင်ပါတယ်။အခုလိုငှက်တွေကိုအစာကျွေးဖို့ဖြစ်လာတဲ့အကြောင်းရင်းကတော့2004ခုနှစ်ကအိန္ဒိယသမုဒ္ဒရာမှာဖြစ်ခဲ့တဲ့ဆူနာမီကြောင့်ပါ။သူ့အိမ်အနောက်ဘက်ခေါင်မိုးပေါ်မှာလာခိုလုံတဲ့ကျက်တူရဲလေးနှစ်ကောင်ကိုကယ်တင်ကျွေးမွေးတာကနေစခဲ့တာပါ။နောက်ရက်တွေမှာတော့ဒီငှက်ကလေးနှစ်ကောင်ဟာသူ့အိမ်သားမှာပဲအတိုက်တီဗီနေထိုင်ခဲ့တယ်လို့အခြားကပြန်လာတဲ့ကျက်တူရဲတွေနဲ့ပေါင်းပြီးအခုလိုထောင်ပေါင်းများစွာဖြစ်လာတာပါမနေ့အစောကြီးထထမင်းချက်ပြီးတော့အိမ်ခေါင်မိုးပေါ်မှာတင်ထားတဲ့သစ်သားတန်းတွေပေါ်မှာထမင်းတွေကိုတင်ထားပေးခဲ့တာပါညနေပိုင်းမှာလည်းအခုလိုတစ်ခါထပ်ပြီးတော့ကျွေးမွေးပါတယ်စီခါဟာကင်မရာပြုပြင်တဲ့အလုံးနဲ့အသက်မွေးသူဖြစ်ပြီးတော့သူ့ရဲ့ဝင်ငွေ40ရာခိုင်နှုန်းလောက်ကိုအခုလိုငှက်တွေကိုအစာကျွေးဖို့အတွက်သုံးနေတာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့လူ800ကျော်လောက်ဟာ
မမ်မီတွေလိုတစ်ရှူဆက်ကူတွေနဲ့ပတ်ပြီးဝစ်ဆင်ခဲ့ကြတဲ့အတွက်ကမ္ဘာစနိတ်တင်မှတ်တမ်းဝင်သွားပါတယ်ဗြိတိန်နဲ့ဩစတြေးလျပြတိုက်တွေပူးပေါင်းပြသတဲ့ရှေးရောက်အီဂျစ်လူမျိုးတွေရဲ့မမ်မီလုံနီးပြသတဲ့ပွဲမှာအခုလိုလှုပ်ဆောင်ခဲ့ကြတာပါ။ဆစ်ဒနီမြို့ကပါဝါဟောက်စ်ပြတိုက်မှာဗြိတိန်ကနေရောက်လာတဲ့အီဂျစ်မမ်မီရုပ်အလောင်း6လောင်းကိုဧပြီလကုန်ပိုင်းအထိပြသထားမှာဖြစ်ပြီးတော့သူတို့ရဲ့အကြောင်းကိုတော့သုံးဖက်ပြင် CT scan ပုံရိပ်တွေနဲ့ပြသထားမှာပါ။ဒီပြသထားတဲ့အီဂျစ်မမ်မီအလောင်းတွေကတစ်စိမ်ရှေးရောက်အီဂျစ်လူမျိုးတွေရဲ့မမ်မီပြုတ်လုံနီးတွေနဲ့သူတို့တွေဘယ်လိုနေထိုင်ခဲ့ကြသလဲဘယ်လိုအကြောင်းတွေကြောင့်သိဆုံးခဲ့သလဲစရာတွေကိုလည်းလေ့လာနိုင်မှာပါပြတိုက်ဝင်ကြီးအနေနဲ့ကတော့လူကြီးဆိုရင်ဩစတြေးလျဒေါ်လာ28ဒေါ်လာနဲ့ကလေးတယောက်ကတော့16ဒေါ်လာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံရှီကာဂိုစျေးရုံတစ်ခုမှာခြေထောက်နှစ်ချောင်းနဲ့ကြောရိုးတစ်ချောင်းအပေါ်ပါတဲ့Ivory Coast ကကလေးငယ် main clay တယောက်ကိုအောင်မြင်စွာခွဲစိတ်ပြုပြင်ပေးနိုင်ခဲ့ပါတယ်။အခုလိုဖြစ်ရတဲ့အကြောင်းရင်းကတော့အမွှာဘူးအဖြစ်မွေးဖွားလာရမယ့်တရေသားလောင်းနှစ်ခုဟာတစ်ခုတည်းအဖြစ်ပေါင်းဆက်သွားတဲ့အတွက်မွေးလာတဲ့ကလေးမှာခြေထောက်အပိုနဲ့ကြောရိုးအပိုတွေပါလာရတာပါလို့ခွဲစိတ်ခဲ့တဲ့ဆရာဝန်ကြီးကရှင်းပြပါတယ်။အသက်10လသားအရွယ် Dominic Lee ကို6နှစ်ကြာဆရာဝန်9ယောက်နဲ့ခွဲစိတ်ခဲ့ရတာပါ။ခွဲစိတ်မှုပြီးမှတော့သူဟာမြန်မြန်ဆန်ဆန်ပဲပြန်လည်ကောင်းမွန်လာနေပြီးတော့Ivory Coast ကိုမပြန်ခင်လင်းစီးနိုင်တဲ့အချိန်အထိရှီကာဂိုကမိသားစုတစုနဲ့နေထိုင်သွားမှာဖြစ်ပါရယ်ခင်ဗျာ
။ဟောင်ကောင်ကျွန်းကမိပညာပြပွဲတစ်ခုမှာတော့ကမ္ဘာ community ခေါင်းဆောင်တင်ဒါဦးရဲ့အလောင်းရုပ်ထုတွေကိုပြသထားပါရယ်။ဂျူဘာခေါင်းဆောင် Fidel Castro ကလွဲလို့တရုတ်ခေါင်းဆောင် Moon Jae-in, ရုရှားခေါင်းဆောင် Vladimir Lenin,မြောက်ကိုရီးယားကောင်ဆောင် Kim Il-sung နဲ့ Vietnam ကောင်ဆောင် Ho Chi Minh တို့ရဲ့ပုံစံတူရုပ်ထုတွေကိုဖန်ခေါင်းထဲချဲ့ပြီးပြသထားတာပါ။ Cuba ကောင်ဆောင် Fidel Castro ရဲ့ရုပ်ထုကိုတော့စေယုံကလေးပေါ်မှာအသက်မြင်းမြင်းရှူနေရတဲ့ပုံဖန်တီးထားပါရယ်။တရုတ်နှုပညာရှင်ရှန်ရှောင်မင်းကအခုလိုရုပ်ထုတွေကို2008ခုနှစ်ကမ္ဘာငွေကြေးအချက်တဲကြုံခဲ့ရတဲ့အပေါ်မှာတုံ့ပြန်မှုတစ်ခုအနေနဲ့ဖန်တီးခဲ့တာဖြစ်ပါရယ်။ Australia နိုင်ငံ Sydney မြို့ Sydney PNL ခေပြိုင်အမှုပညာလက်ရပြပွဲ2010မှာပြသဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့ကျူဘာကောင်းဆောင်ကက်စထရိုမကွယ်လွန်သေးပါဘူး။စက်မှုထိပ်သီးနိုင်ငံတွေဖွဲ့ထားတဲ့ G8 အဖွဲ့ကိုသယောတဲ့အနေနဲ့ G5 Community ကောင်းဆောင်ကြီး၅ဦးရဲ့ရုပ်ထုတွေကိုထုလုပ်ခဲ့တာလို့လည်းအမှုပညာရှင်ရှန်ကပြောပါတယ
်။ထူးခြားဆန်းပြအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့ကြံနေသေးရဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမတင်ကြီးထားရတလက်ကြင်ညာပေးပါအောင်ရှင
်အီရန်နိုင်ငံမိုဆူးမြို့အနောက်ပိုင်းမှာအရက်သားတရားကျော်တေဆုံးရတယ်ဆိုတဲ့ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးနေတယ်လို့အီရန်အစိုးရကပြောပါတယ်ဒါပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တည်ဆုံရတယ်ဆိုတဲ့အထောက်အထားတွေတော့လောလောဆယ်မတွေ့ရသေးဘူးဆိုပြီးတော့လည်းအီရတ်အစိုးရကပြောဆိုပါတယ်ရှင်။ရုရှားနိုင်ငံတဝမ်းမှာအတိုက်ခံခေါင်းဆောင်အလက်စီနေဗန်နီဦးဆောင်တဲ့အဂတိလိုက်စားမှုဆန့်ကျင်ရေးနဲ့ဝန်ကြီးချုပ်ဒမက်ထရီမဘီယက်တဲ့နှုတ်ထွက်ပြီးရဲ့အတွက်ထောက်နဲ့ချီတဲ့ရုရှားပြည်သူတွေလမ်းမတွေပေါ်မှာဆန္ဒပြခဲ့ပါတယ်။လူရုချီတဲ့ပွဲကိုအသွာမော်စကိုမြို့တော်မှာအတိုက်ခံခေါင်းဆောင်နေဗန်နီကိုဖမ်းဆီးလိုက်ပြီးလို့လည်းသတင်းတွေမှာဖော်ပြကြပါတယ်။မတမာမှုတွေရှိခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေကို2011-2012အကြီးအကျယ်ဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြပွဲကမကျေနပ်ချက်တွေပေါက်ကွဲထွက်လာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုအဖြစ်လဲရှုမြင်ထားကြပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကယာနိုင်ကလပ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ခဲ့လို့အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ဟာဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမသိငီထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆွမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Song ရဲ့ဖြစ်ပါတယ်ကျွန်မနာမည်ဖိုင်ပါ VOA American အတန်ရဲ့သတင်းလာနေမနက်အစီအစဉ်တွေကိုတော့မြမစံတော်ချိန်6နာရီနဲ့9နာရီအထိ line to meter 24.32.40 တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကျေးမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.